မြန်မာနိုင်ငံအတွင်းကလက်ရှိအကျဉ်းထောင်အခြေအနေတွေကိုပြောင်းလဲပေးဖို့နဲ့ခေတ်စနစ်နဲ့မလျော်ညီတော့တဲ့အကျဉ်းထောင်စနစ်တွေကိုပြုပြင်ပေးဖို့နိုင်ငံရေးအကျဉ်းထောင်ဟောင်းတွေကဒီကနေ့အရသာအစိုးရနဲ့လွှတ်တော်ကိုတောင်းဆိုလိုက်ကြပါတယ်။မြန်မာနိုင်ငံရဲ့အကျဉ်းထောင်အခြေအနေတွေနဲ့ပတ်သက်ပြီးဒီအစီရင်ခံစာထုတ်ပြန်ရတဲ့အကြောင်းရင်းတွေကိုAABB နိုင်ငံရေးအကျဉ်းသားများကူညီဆောက
ဥပဒေက1964ခုနှစ်တည်းကထံထားတဲ့ဥပဒေဖြစ်ပါတယ်ဆိုတဲ့အခါကျတော့ခင်မမီတော့တဲ့ဒီအကျဉ်းတော်လည်းဆိုဥပဒေလို့ပြောလို့ရပါမှာနော်ဆိုတော့ဒီဥပဒေကိုထုတ်တဲ့အချိန်တုန်းကဒီနိုင်ငံတကာစာချုပ်စာချုပ်နဲ့ဆိုလို့ရှိရင်တော့ဒီအကျဉ်းတော်များဥပဒေရာဆိုလို့ရှိရင်ဘလုံးမကူခင်မမီတော့တဲ့အချိန်တွေကဖြစ်တယ်ကျွန်တော်တို့ကဒီအကျဉ်းတော်ဒီလက်ဆွဲဥပဒေနဲ့ဒီအကျဉ်းတော်ဒီပြုပြင်တောင်းလဲရွေးတယ်ကျွန်တော်တို့ကတောက်လျှောက်ကျွန်တော်တို့စ조사နေကြတယ် ABD အနေနဲ့ကတော့ဆိုတော့ပြီးခဲ့တဲ့သမရဥဒေစီလက်ထက်မှာလည်းကျွန်တော်တို့စ조사ခဲ့တယ်ပြင်ပြခဲ့တယ်ပြီးတဲ့အခါမှာသမရဥဒေစီလက်ထက်မှာဒီအကျဉ်းတော်များဥပဒေမူကြားဆိုပြီးတော့ထွက်ရှိလာတယ်ဒါလွှတ်တော်မှာတင်ကြတယ်ဒါပေမဲ့တက်တန်းငါးနှစ်ကုန်သွားတဲ့အချိန်ကြီးဒီကျေးတော်ဥပဒေကြီးကသူတို့အတီးပြုလို့မရသေးဘူးဆိုတဲ့ပြဿနာမျိုးဖြစ်တယ်ဆိုတော့ဒီကအစိုးရကိုတွဲလိုက်တဲ့အနေအထားမျိုးရှိပါတယ်အဲ့ဒီအခါမှာကျွန်တော်တို့ကတက်ဆိုင်ရာကော်မတီတွေနဲ့လည်းကျွန်တော်တို့အများကြီးဆွေးနွေးဖြစ်တယ်အခုကတော့ကျွန်တော်ထပ်ပြီးတော့လိမ့်လာပြီးတော့မှဒီမြန်မာနိုင်ငံရဲ့အကျဉ်းချုပ်အခြေအနေနဲ့ဒီသူပြည်တောင်းလည်ရေလုံနိုင်မဲ့အလားအလာတွေကိုကျွန်တော်တို့အနေနဲ့စူးစမ်းပြီးတော့ရေးဆွဲတာပါ။
အဲ့တော့အခုဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာကဒီမြန်မာနိုင်ငံထဲမှာရှိတဲ့လက်ရှိအကျဉ်းတော်အခြေအနေနဲ့ပတ်သက်ပြီးတော့ဗောနော်ဘလောက်တိုင်းတာအထိမှထင်ရှားဖော်ပြနိုင်မယ်လို့ထင်ပါလဲရှင်
။ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီခန်း6ခန်းနဲ့ကျွန်တော်ဖော်ပြထားပါတယ်။အဓိကတင်းနဲ့3ကတော့ကျွန်တော်တို့မြန်မာနိုင်ငံအကျဉ်းချုပ်ရဲ့အခြေအနေနောက်တစ်ခါနိုင်ငံတကာရဲ့အကျဉ်းချုပ်တွေနဲ့နိုင်ငံတကာရဲ့ဥပဒေတွေနဲ့မြန်မာနိုင်ငံအကျဉ်းချုပ်ထဲမှာသုံးဆွဲနေတဲ့ဒီကနေ့ကျေကွန်နေတဲ့ဥပဒေလေးအဲ့ဒါလေးကိုကျွန်တော်တို့နှိုင်းချပြီးတော့တကယ်နိုင်ငံတကာစာချုပ်စာညွှန်းနဲ့ပြီးအောင်ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေနဲ့လည်းတိုက်ညီအောင်ဆိုတဲ့အခြေအနေထားမျိုးလေးကိုကျွန်တော်တို့ဖော်ပြထားပြီးတော့အကြံပြုတိုက်တွန်းချက်လေးလည်းကျွန်တော်တို့အများကြီးလုပ်ထားပါတယ်
။နောက်တစ်ခုကအဲ့ဒီထဲမှာအကျဉ်းဆောင်စနစ်ပြုပြင်ပြောင်းလဲရေးအတွက်အလားအလာလို့ပြောထားပါတယ်ဆိုတော့ဒီအစီရင်ခံစာကနေပြီးတော့ဒီမှာတဆင့်ပေါ့နော်ဒီနိုင်ငံတော်တာဝန်ရှိတဲ့သူတွေနောက်ဒီအကျဉ်းဆောင်ထဲမှာလက်ရှိတာဝန်ယူထားတဲ့သူတွေအတွက်ပေါ့နော်ဒီပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးဘလို့အလားအလာကောင်းတွေရှိလာနိုင်မယ်လို့ရောဟိုစာမျှော်လင့်ပါလဲရှင်
ကျွန်တော်တို့တိုက်တွန်းထားတဲ့အထက်မှာဆိုလို့ရှိရင်လည်းသူ့ပါဆိုလို့ရှိရင်တရားရေးဝန်ကြီးဌာနကိုကျွန်တော်တို့ထားရှိဖို့တော့ကျွန်တော်တို့တိုက်တွန်းထားတယ်နောက်တစ်ခါဒီအကျဉ်းဥပဒေဌာနတို့ပြည်သက်ချရတဲ့ကိစ္စရဲစခန်းတို့ဆိုတဲ့ကိစ္စတွေပေါ့အထုပ်ပေါ့ရဲစခန်းရဲ့အထုပ်တို့ပါတို့ကတရားရေးဝန်ကြီးဌာနရဲ့အောက်မှာပဲသွားပြည်တယ်ဘယ်နိုင်ငံလေးဘယ်နိုင်ငံလေးကဘယ်လိုမျိုးဖြစ်ဆုံးနေတယ်ဆိုတဲ့ကိစ္စနိုင်ငံတကာရဲ့အခြေအနေနဲ့ကျွန်တော်တို့နိုင်ငံမှာလည်းတကယ်လိုအပ်နေတဲ့တရားရေးဝန်ကြီးဌာနအောက်မှာဒါလေးကိုတိုင်လိုက်ကြရတယ်ကျွန်တော်တို့ဒီပြည်နယ်ရဖောင်းကိုကြတဲ့ဒီကျွန်တော်တို့ပြည်ထောင်ပေးကြီးဆိုင်ရာပြုပြင်ပြောင်းလဲလေးကြီးကိစ္စမျိုးတွေအများကြီးလုံနိုင်လိမ့်မယ်လို့ကျွန်တော်တို့တော့အဲ့လိုမြင်ပါတယ
်ဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးတော့မေးချင်တာပါဒီမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတဲ့ဒီအမည်ဝေါ်ဟာရတတ်မှတ်နိုင်မှုအတွက်ကအခုချိန်ကြီးအခက်အခဲတွေကြံ့ကြာမှုတွေရှိနေပါတယ်ဆိုတော့ဒီအကျဉ်းဆောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေပေါ့နော်အထူးသဖြင့်ယုံကြည်ချက်ကြောင့်အကျဉ်းချခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအတွက်ကဒီအခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ဒီစီရင်ခံစာထဲမှာပါပါလားရှင
်ဟုတ်ကဲ့ပါပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့ဒီအကျဉ်းဆောင်တွေထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကတော့ဘလို့ခွဲခြားသိတယ်ကွဲပြားနေတဲ့အခြေအနေမျိုးတွေမှာဘလို့စီမံသိတယ်ဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်တို့အနေနဲ့ကိစ္စကြကြကျွန်တော်တို့ရေးပြီးတော့အကြံပြုချက်တွေလည်းကျွန်တော်တို့တိုက်တွန်းထားပါတယ်။
အဲ့တော့နောက်ဆုံးမေးချင်တာကဒီအခုအစီရင်ခံစာကလေဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်သမ္မတခုနကဒီတက်ဆိုင်ရာတာဝန်ယူထားတဲ့ဝန်ကြီးဌာနတွေကိုပေးပို့ထားဖို့အစီအစဉ်ရှိပါလား။အများပြည်သူသိအောင်ရောဒီအစိုးရတာဝန်ရှိတဲ့သူတွေသိအောင်ရောဘလို့များဆက်ပြီးဆောင်ရွက်သွားဖို့ရှိပါလဲရှင်။ဒီအစီရင်ခံစာပါအချက်တွေနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့တော့တင့်ချက်ကကျွန်တော်တို့လွှတ်တော်မှာရှိတဲ့ကော်မတီလေးနဲ့ကျွန်တော်တို့ဆွေးနွေးဖို့ဆက်ကပ်ပြီးတော့ဆွေးနွေးဖို့ကျွန်တော်တို့စဉ်းစားထားပါတယ်ဆက်တဲမှာပဲကျွန်တော်တို့ဒီအာဏာပိုင်အစိုးရပိုင်းတွေကိုလည်းကျွန်တော်တို့ကဆက်ကပ်ပြီးတော့စီရင်ခံစာရဲ့တကယ်အနှစ်သာရလေးကိုကျွန်တော်တို့ဆွေးနွေးမယ်ညှိနှိုင်းမယ်အကြံပြုမယ်ဆိုတဲ့ကိစ္စမျိုးတွေကိုကျွန်တော်တို့စဉ်းစားထားပါတယ်နောက်တစ်ခုကကျွန်တော်တို့ကအမျိုးသမီးနဲ့ပတ်သက်တဲ့အခြေအနေမျိုးတွေကလေးနဲ့ပတ်သက်တဲ့အခြေအနေမျိုးတွေစက်ကြီးရွယ်ဝင်နဲ့ပတ်သက်တဲ့အခြေအနေမျိုးတွေကိုစစ်တာပေးကြီးဆိုင်ရာနဲ့ပတ်သက်တဲ့ကိစ္စမျိုးတွေကိုလည်းကျွန်တော်တို့အနေနဲ့အခုဆန္ဒပြုနေရတယ်ရှိပါတယ်ဆိုတော့ကျွန်တော်တို့ကအချင်းချောင်းတဲမှာပြုပြင်ပြောင်းလဲတဲ့ဆိုတဲ့ကိစ္စကတနော်ဝင်းတစ်စင်းပါပဲလုပ်ဖို့လုပ်ပါတယ်လုံနိုင်လိမ့်မယ်လို့ကျွန်တော်တို့တော့အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ဦးတိုင်နိုင်ဖြည့်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးပါ